မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မြွေကတင်ဆက်ပေးပါမယ်ကမ္ဘာကျွမ်းကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဆက်ယုံအလုပ်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတာမှာအိန္ဒိယနိုင်ငံတွေမှာတွားရောက်အလုပ်လုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေတောင်းတဲ့ချီအလုပ်လက်မဲ့ဖြစ်ပြီးနေရက်ပြန်လာနေကြပါတယ်ဒီလိုပြန်လာနေကြပြီမဲ့လို့လက်ရှိတိုင်းပြည်တွင်းမှာကလည်းအလုပ်ကိုင်းခွင်လန်းတွေနေပါနေတာကြောင့်ပြည်တော်ပြန်တွေအများအပြားအလုပ်လက်မဲ့ဘဝနဲ့စားဝတ်နေရေးအခက်ကြုံကြရပါတယ်COVID-19 ရောဂါကူးစက်မှုတွေကြောင့်နေရက်ကိုပြန်လာနေကြတဲ့မြန်မာမျိုးသမီးတချို့ရဲ့အတွေ့အကြုံတွေကိုဒီသတင်းမှန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
ဗီရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုနိုင်ငံတိုင်းလူလူချုံတွေ့ကြရသလိုမြန်မာရွှေ့ပြောင်းလို့သမားတွေတန်းနဲ့ချီရှိနေတဲ့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လေအသွာလာတွေကန့်သက်စီးပွားရေးလုပ်ငန်းတွေပြီးပြစ်လိုက်ရပြီးအရေးပေါ်အခြေအနေလာနေချီကျညာရတဲ့အထိဖြစ်ခဲ့တာပါဒီလိုလုပ်ငန်းတွေရပ်နားသွားတဲ့ကာလအတွင်းအလုပ်လက်မဲ့ဖြစ်ပြီးအခက်အခဲကြုံကြရတဲ့မြန်မာနိုင်ငံသားတွေအများအပြားနေရက်ကိုပြန်လာခဲ့ကြသလိုဒီထဲမှာမတ်ထရီကျွဲတို့ဇနီးမောင်နှံလည်းပါပါတယ်
မလာကပြန်ရောက်တယ်ပြန်ရောက်တော့တပတ်မှကွာတဲ့ဒိန်း14ရက်ဝင်ရတယ်အခက်တရမြန်မာပြည်မှာဒီကွာတာဒိန်းလေးဝင်ရတော့မယ်ဆိုပြီးတော့ဟိုကိုနဲ့သွားကြုံတဲ့အချိန်အဲ့ဒါကွာတဲ့ဒိန်းဝင်လာရပထမပြန်လာတော့ကလူကမကြက်တယ်ဒီမှာတော့ပြန်လာတဲ့အချိန်ရောက်တော့မှကားကားတွေဈေးတွေတက်ကုန်တယ်ဟိုမပြောဘဲနဲ့ပေါ့နော်ကားသမားမပြောဘဲနဲ့အဲ့လိုမျိုးဈေးတွေတက်ကုန်လာတယ်အဲ့လိုမျိုးရှိ
ဒါကတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပြီးကိုဗစ်ကာလမှာနေရက်ကိုပြန်ရောက်လာတဲ့ညောင်လေးပင်မျိုးကမထီထီချွဲပြောပြခဲ့တာပါဒီလိုထိုင်းနိုင်ငံကနေပြန်လာခဲ့တဲ့အချိန်ဟာတကြံကာလနဲ့တိတ်မဝေးတော့သလိုထိုင်းနိုင်ငံမှာတကြံရက်ကာလတွေဆိုရင်အလုပ်တွေကလည်းပိတ်ထားလေးရှိတာကြောင့်ဒီတကြံရက်ပြီးသွားရင်တော့ထိုင်းဘက်ကိုပြန်ပြီးအလုပ်လုပ်နိုင်ဖို့မျှော်လင့်ခဲ့တယ်လို့မထီထီချွဲကပြောပါတယ
်ဟိုမှာဟိုကော့ဆန်လေးကော့ဆန်ဆိုတော့အိမ်ဆောက်တဲ့နေရာရယ်ပြီးလမ်းလုပ်တဲ့နေရာရယ်ဆိုညီမတို့ကဒီအိမ်ဆောက်တာဆိုလို့အနေရများလို့အိမ်ဆောက်တဲ့အလုပ်မလုပ်လမ်းလုပ်တဲ့အလုပ်မှလုပ်ဒီနှစ်လောက်ပဲသွားပြီအမအမျိုးသားတွေရှိတော့သူတို့စီသွားရင်လည်းအဲ့လိုမျိုးအလုံးသွားလို့ရင်လည်းကိုကပြန်လာမယ်ဆိုပြီးတော့အဲ့လိုရှင်မလာတာပေါ့ကိုလေးကဒီကိုပြန်လာမယ်မိသားစုတွေကလည်းဒီဘက်မှာကိုဗစ် -19 ကြောင့်စိတ်ပူလို့ဆိုပြီးတော့အဲ့လိုမျိုးခက်ခလေးလည်းရှိနေတယ်ပြေးသွားရင်သူတို့လည်းခင်မဆိုတော့အဲ့လိုမိသားစုစိတ်ဆူကြတယ်ပါတယ်ဒါဒီဘောကိုပြတ်တက်ရမယ်လို့လည်းသူကမျှော်မှန်းထားပြီးတော့အဲ့လိုမျိုးပေါ့နော်ဟိုနားတော့ပြတ်မှာပဲဆိုပြီးတော့အဲ့လိုမျိုးမျှော်မှန်းပြတ်နေတယ်ပါတယ်အလားမှာကြတော့အခက်ခဲရအဲ့ဒီပတ်စံကိုရေးကြည့်ရေပေါ့နော်ကိုလည်းဒီမှာအကျွေးလေးတော့တောက်သွားတာဆိုအကျွေးမကြည့်ဘူးလေအဲ့လိုမျိုးပြဿနာအခက်ခဲလေးပတ်စံကိုရေးကြည့်ရေအခက်ခဲလေးတော့ရှိပါတယ
်ဒီလိုနဲ့ match လာတဲ့ကနေနေရမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တာအခုဆိုရင်တော့၃လကျော်လာခဲ့ပါပြီ။ဒါပေမဲ့ထိုင်းဘက်ပြန်သွားပြီးအလုပ်လုပ်လို့ကလည်းမရ။မြန်မာနိုင်ငံအတွင်းမှာလည်းအလုပ်ရဖို့အခက်ခဲနဲ့ကြုံနေရတယ်လို့မတ်ထီထီချွေကပြောပါတယ်
ခက်ခဲတော့ရှိကြပါတော့အမျိုးသားကလည်းဘန်ကောက်မှနေရ15နှစ်သားလောက်ကလေးကသူကနေရဆိုတော့မြန်မာပြည်ရောက်တော့ဒီအလုပ်ကံရလုပ်မလုပ်စားတတ်တာရယ်ပြီးတော့ဒီလူရလူတွေကအလုပ်တွေပါတယ်မခေါ်တာရယ်အဲ့ဒါဆိုအမေပဲအမေစီမှာပဲမိသားစုလိုက်နေရဆိုတော့အမေပဲကြွေရမင်းဖြစ်တာကျွန်တော်တာမိသားစု၃ယောက်ပေါ့ခုဆိုမုတ်ဆိုင်လေးပေါ့ခလေးလေးမုတ်လေးရောင်းတဲ့တနတ်တပါအဲ့ဒီဆိုင်လေးလောက်ပဲဖွင့်တာမုတ်ဆာလီကတော့ခလီမုတ်ဆာရဲခလီမုတ်ဖူလောက်တော့အဲ့လိုမျိုးလေးဖွင့်တာ
ဒီလို COVID-19 ကြောင့်ပြည်ပနိုင်ငံတွေကနေပြန်လာကြတဲ့မြန်မာနိုင်ငံသားတွေအတွက်လူအပ်တဲ့အကူအညီတွေကိုအစိုးရဒါမှမဟုတ်ရဲရွာအလိုက်ကူညီဆောင်ရှောက်တာတွေရောရှိပါလားအစိုးရကငွေသားကူညီထောက်ပံ့မယ်လို့ကြားပေမဲ့အခုထိတော့မရသေးဘူးလို့မတ်ထီထီကျွဲကပြောပါတယ
်မရဘူးမှာဟိုသူတို့ကြီးညာတာလေဗါလေတိုင်နောက်တူဟိုနဲ့မွေ4000လာအဲ့ဒါပေးတာဟိုသူတို့လာတော့ကောက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပေးတာမရှိဘူးပေါ့နော်သူတို့ပထမတော့ငါမိသားစုတစုတစုတွေဟိုဆန်ရှစ်ပြည်တာအဲ့ဒါမျိုးပေးတယ်အဲ့ဒါပေးတာကတော့အင်အားအမေအမုတ်ဆုံးမဆိုတော့အမေရတယ်ဟိုဒီပြီးတော့ပြန်နေအတွက်ကဘာမှမပါဘာမှမလာသမီးစရင်ကတော့အရင်မိသားစုလိုက်တွေပေါ့နော်အမေရဲ့နာမည်ထိုက်ဆောင်လာဆိုအမေရဲ့နာမည်နဲ့အဲ့လိုမျိုးယူရဲညီမတို့ရက်ွက်မှရှိတဲ့အဲ့လိုစင်ရသားအပိုင်းပေါ့ညီမတို့ရက်ွက်ဆိုအဲ့လိုမျိုးယူကောက်ခံပါတယ်ဒါပေမဲ့ဘာတစ်ခုမှမလာဘူးဟု
တ်ဒီလိုအချိန်မှာထိုင်းနိုင်ငံဘက်မှာလုပ်ငန်းတချို့ပြန်လည်ဖွင့်လှစ်လာနေတဲ့အတွက်ပြန်ပြီးအလုပ်သွားလုပ်ဖို့ဆိုရမှာလေနေဆက်သွားလာတွေပိတ်ထားစေမှုပြန်ဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့မတ်ထီထီကျွဲကပြောပါတယ် ဒီလိုအခက်အခဲကြုံနေရတဲ့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာတွေရှိသလိုအိန္ဒိယတရုတ်နိုင်ငံမှာအလုံးလုံးနေရင်ကိုဗစ် -19 ကြောင့်စီးပွားရေးအယောင်ဝယ်တွေထိခိုက်ပြီးတော့နေရပြန်လာကြရတဲ့မြန်မာနိုင်ငံသားတွေလည်းရှိပါတယ်တရုတ်မြန်မာနယ်စပ်မူဆယ်နဲ့ရွှေလီမြို့တွေမှာ၄နှစ်လောက်နေထိုင်လုပ်ကိုင်ရှာဖွေစားတောက်နေရကနေကိုဗစ် -19 ကြောင့်နေရပ်ကိုပြန်လာရတဲ့မတ်ကြီးကြီးမျိုးပြောပြတာကိုလည်းနားထောင်ကြည့်အောင်ပါ
ဟိုပထမတော့ဟိုဟာမူဆယ်ဘက်မှာပဲနေတာပါနောက်ရွှေလီထဲကိုပြောင်းသွားတာတနည်းကျော်လောက်ကြာပြီဟိုယောက်ျားကုံထမ်းတာလေယောက်ျားကုံထမ်းတာဆိုတော့တိတ်ပြီးအဆင်မပြေဘူးအဲ့ဒါကြောင့်ဟိုဘက်ရွှေလီထဲသွားလို့ရှင်ဈေးတွေကရောင်းကောင်းတယ်ဆိုလို့အပေါင်းတင်နေတာပြောလို့အဲ့ဘက်မှာဈေးသွားရောင်းတာပါအဲ့ဘက်မှာဟိုဆက်ယုံနေမှာကလေးတွေကိုဟင်းလေးပါချက်ရောင်းတာလေဟိုခန်းငါပြီးတော့ဟင်းလေးပါချက်ရောင်းတာပါဒီကိုဗစ်ဖြစ်တဲ့အချိန်ခါမှာဟိုပတ်စပို့တွေပါလေမရှိလို့ဖမ်းတာတို့ဘာလို့ညာလို့ဆိုပြီးသူတို့ဖမ်းညာလေမားတို့ကတော့ပတ်စပို့တွေပါလေလောက်ထားတာဆိုတော့အဲ့လိုမျိုးအဖမ်းတော့မခံရအောင်ဟိုကိုကိုယ်ညင်းမှာပဲကိုနေပြီးအပြင်မထွက်ရအောင်ဆိုတော့လောက်ကန်စားတော့ဖို့စိတ်ပြီးထွက်လို့မရတော့ဒီနောက်ပိုင်းကျတော့ကြက်တဲတာလေညာညမိုင်းအခုကပကူးပြန်တော့မှဆိုတော့လောလောဆယ်ဘာလုံးလုံးလောက်အမှန်ကိုမသိပါဘူးဈေးရောင်းဈေးဝယ်လေးပဲလောက်စားရင်ကောင်းမလားလို့ပဲစဉ်းစားနေတာပါတရုတ်ပြည်ကတော့ပြန်မသွားတော့ဘူး
မတ်ကြီးကြီးမိုးကတော့ရွှေလီကနေပြန်လာတာရက်ပိုင်းပဲရှိပါသေးတယ်။လောလောဆယ်အစိုးရကသတ်မှတ်ထားတဲ့ကွာရန်တင်းနေရာတစ်ခုမှာနေနေရပြီးဒီကွာရန်တင်းကာလကိုဖြတ်တန်းပြီးရင်တော့မိသားစုဆွေမျိုးတွေရှိရာပဲကိုမှပဲလုက္ကင်စားတောက်တော့မယ်လို့ပြောပါရယ်။မိခင်တယောက်ဖြစ်တာကြောင့်ကိုဗစ်ကာလရုန်းကန်မှုတွေကြားမှာတားဖြစ်သူရဲ့ပညာရေးအတွက်စိုးရိမ်နေရတဲ့သူလည်းဖြစ်ပါရယ်
။အတက်က6နှစ်ရှိပြီ။သူကအဲရွှေလီထဲမှာကြေကြီးထားခဲ့တာလေ။အခုဒီပြန်ရောက်တော့တန်းစားတက်မှာပေါ့ဒီကလေးလေးက။ကလေးပညာရေးအတွက်အမစိတ်တူတာပါကျန်တာကတော့အမတို့လှုပ်ရှားရုံကံမှာပေါ့ဒီကလေးပညာရေးပဲအမစုံငန်းတိုင်အောင်ထားကျင်တာမကူမှာပဲထားမှာဟောစိတ်တူတာပေါ့ညီမရဲ့ဘယ်လိုပဲပဲနာပဲကြောင်းထားရင်ကောင်းမလို့ဘယ်တော့ဖွင့်မလို့ကြောင်းနေဖွင့်နေကကြတော့အစီအဝေးနဲ့ရောဘယ်လိုစီစဉ်မလို့အဲ့ဒါတွေနဲ့စိတ်တူနေရတာဒီကလေးတို့က
မတ်ကြီးကြီးမိုးလို့လူနေရက်ကိုအခုမှလောလောလတ်လတ်ပြန်ရောက်လာပြီးရှိရီအတွက်ပူပင်နေကြတဲ့သူတွေရှိသလိုအစောပိုင်းကာလကလေးကပြန်ရောက်လာခဲ့ပြီးအလုံးလက်မဲ့အခက်အခဲတွေ့နေတဲ့သူတွေကလည်းတူနေသေးပါအလုတ်ကန်ရေးရရာမရှိတာလာတွေနဲ့ချီလာနေပြီဖြစ်တဲ့မတ်ထီထီကျွဲတို့ဇနီးမောင်နဲ့ဆိုရင်အချိန်ကာလကြာလာတာနဲ့အမျှမိသားစုအချက်တည်းပို့ပြီးတော့ဆိုးလာတယ်လို့ပြောပါတယ
်ဝင်ဝင်ရတလားတလားဆိုတော်တော်ထိခိုက်တယ်အခက်အခဲတော်တော်ကြုံရတယ်အိမ်မှာပတ်စံပုံပြီးတော့များတယ်ပေါ့နော်။သူအလုပ်တနေရာကဆိုထိုင်ပတ်စံနဲ့ပမာဝင်ပတ်စံနဲ့ဆိုရင်တလားကိုဆိုမြန်မာဝင်နဲ့ဆို9သိန်း6သိန်းကအဲ့လိုမျိုးပို့နိုင်။ပါလီလူကမလဲဆိုတော့ကိုမကငွေကြီးပေါ့နော်။အကြီးငွေရမြန်မာမှာသူတည့်ရတာပေါ့နော်။ပတ်စံယူရဲဆိုအတူကတလားပုံမှာအဲ့လိုမျိုးတက်နေရတာ။ဟိုမရှိစင်ရသားလေးဆိုကိုထက်မရှိစင်ရသားလေးဆိုပို့တာမှများတယ်ပေါ့နော်။အဲ့လိုမျိုးလေးငွေကြီးကြီးလေးတွေအဲ့လိုမျိုးလာထောက်ပံ့ပေးတာမျိုးလေးမရှိစင်ရသားလေးကိုပို့ပြီးတော့အဲ့လိုမျိုးထောက်ပံ့စေချင်တာပေါ့နော်ကိုရက်ကွက်ထက်မှဆိုကိုထက်မရှိစင်ရသားဆိုတာလည်းရှိရလေသူကတော့မျှော်မှန်းတာပေါ့တအိမ်တော်4000ရမယ်ဆိုတော့အဲ့လိုမျိုးကျင်ရတာအဲ့ဒါလိုင်းပေါ်မှာလည်းတအိမ်တော်4000နဲ့ဆိုပြီးတော့သူကကျင်ရတာပြီးတော့ပေါ့နော်အခုကတခုမှမရောက်လာကြဘူးပေါ့အဲ့လိုမျိုးပြည်လေပေါ့နော်ဒီဘက်မှာဆိုပို့တော့ဆိုးသေးတယ်ဒီလိုထိုင်းပြန်နေမြန်မာနိုင်ငံသားပြန်နေဆိုတာလောက်တည်ဘယ်သူမှမခေါ်ဘူးပေါ့
အစောပိုင်းပြန်လာချိန်တုန်းကဆိုရင်ပြည်တော်ပြန်တွေဖြစ်တဲ့အတွက်ယောဂဘိုးရှိသူတွေလိုအထင်ခံရတာမျိုးနဲ့တောင်ကျုံရတယ်လို့မထီထီချွေကပြောပါတယ
်။ဒီမှာတို့လာတဲ့ချိန်တွေကတော့ဒီထိုင်းပြန်ဒီမှာယောဂတွေ့ဘူးပေါ့နော်။တွေ့တာဆိုလို့ဟိုနိုင်ငံကြီးသားတွေရဲ့အဲ့လိုယောဂဘိုးတွေ့တာရှိတယ်။ဒါပေမဲ့သူကနိုင်ငံပြန်သားဆိုရင်အကုန်လုံးယောဂတဲ့လိုပဲသူထင်တာတော့ကျုံဘူးပါ။
COVID-19 ကာလမှာကတော့ထိုင်းကပြန်လာတာပဲဖြစ်ဖြစ်တရုတ်မလေးရှားစင်ကာပူကိုရီးယားဂျပန်ဘယ်လိုနိုင်ငံကပဲပြန်လာလာပြည်တော်ပြန်တွေအတွက်အနည်းနဲ့အများအခက်အခဲတော့ကြုံကြရတာပါဒါကြောင့်ဒီလိုအခြေအနေကြီးအမြန်ဆုံးပြန်လည်ကောင်းမွန်ပြီးအားလုံးအဆင်ပြေစေချင်တယ်လို့မတ်ကြီးကြီးမိုးကပြောပါတယ
်ကမ္ဘာနဲ့ဝိုင်းဒီလိုကြီးဒုက္ခတွေရောက်ကုန်တာဆိုတော့ဒါကြီးကိုပဲမမြန်ပြီးဆုံးပါစေပဲဆုတောင်းပါတယ်ဒီမှာရယ်
လက်ရှိမှာတော့ကမ္ဘာတဝန်းဒီယောဂကူးစက်မှုတွေတိတိတသားထိန်းချုပ်နိုင်တဲ့အခြေအနေကိုမရောက်သေးတာကြောင့်စီးပွားရေးလုပ်ငန်းတွေအရင်လိုအပြည့်အဝပြန်ဖြစ်လာဖို့ကတော့နိုင်ငံအသီးသီးမှရုန်းကန်နေကြဆဲဖြစ်ပါတယ်။မကြုံစဘူးကြုံရတဲ့အခြေအနေဖြစ်သလိုရဲခတ်မှုပမာဏကကြီးမာပြီးခမှန်ရခတ်တဲ့အခြေအနေဖြစ်တာကြောင့်လဲအခုလိုအခြေအနေမှာပြည်တော်ပြန်တွေအပါအဝင်လူသားတိုင်းအချက်အချဲကြုံနေကြတာပါဒါကြောင့်ဒီယောဂကာကွယ်ကုသနိုင်တဲ့ဆေးဝါးတွေအများအဆုံးတွေ့ရှိပြီးအချက်သေးတွေကိုဖြည့်ရှင်းကင်တွယ်နိုင်မှုအရေးကြီးနေတဲ့ဆိုရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာချွေးပါရှင်